ဗြိတိသျှပါလီမန်ကိုဆန်းကန့်ထားဖို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကလှုံ့ဆော်တာဟာဥပဒေနဲ့မကိုင်ညီဘူးလို့စကော့လန်တရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။သို့တော်ဆန်းကန့်ထားတာကိုရပ်ဖို့တရားကြည့်ကြီးတွေကအမိန်မချပဲဒီကိစ္စကိုဗြိတိတရားရုံးချုပ်ကဆုံးဖြတ်ဖို့လိုအပ်တယ်လို့ပဲပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကိုဗြိတိအစိုးရကကန့်ကွက်ထားပြီးယူခံဝင်မယ်လို့ပြောပါတယ်။ပါလီမန်ကိုတည်ငါပတ်ကြာဆန်းကန့်ထားတာဟာအင်္ဂါနေ့မှစတင်တာပါ။ဥရောပသမဂ္ဂ EU ကလည်းအောက်တိုဘာလ31ရက်နေ့မှာနှုတ်ထွက်ရတော့မယ့်အချိန်ပါလီမန်ကိုဆန်းကန့်လိုက်တာဟာအာဏာသိမ်းတာဖြစ်တယ်လို့တိုက်ချန်လွှတ်တော်အမတ်တွေကပြောပြီးအပြင်းထန်ကန့်ကွက်ထားကြပါတယ်။ခွဲထွက်ရေးဆိုင်ရာသဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနေနှုတ်ထွက်မယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကအထိုင်မှာပြောထားပါတယ်။ပါလီမန်ကိုဆန်းကန့်ထားတဲ့ကာလပြီးဆုံးတဲ့အခါလွှတ်တော်အမတ်တွေအနေနဲ့ EU နဲ့တူရယူနိုင်မဲ့ခွဲထွက်ရေးဆိုင်ရာသဘောတူညီချက်အသေးကိုအတည်ပြုဖို့အချိန်အလုံးလောက်ရမယ်လို့လည်းဆိုပါတယ်။ဘလို့သဘောတူညီချက်မှရမလာဘူးဆိုရင်သဘောတူညီချက်နဲ့နှုတ်ထွက်တာကြောင့်ဖြစ်လာနိုင်တဲ့အချက်အသေးတွေကိုရှောင်ရှားနိုင်ဖို့မျှော်လင့်ချက်နဲ့ရှင်းထပ်တို့ပြင်း EU ကောင်ဆောင်တွေကိုတောင်းဆိုဖို့ဝန်ကြီးချုပ်ဂျွန်ဆန်ကိုဖိအားပေးတဲ့အနေနဲ့ဥပဒေတရက်ကိုလွှတ်တော်အမတ်တွေကကြီးခဲ့တဲ့ဒီနေ့မှာအတည်ပြုခဲ့ပါတယ်။